မြန်မာနိုင်ငံတို့အတိုင်းအမြန်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအောက်တိုဘာလဆန်းပိုင်းမှာဂျပန်နိုင်ငံက6ဝက်ကြာခီလာရောက်ဖို့ရှိတယ်လို့ဂျပန်အစိုးရသတင်းတွေကိုကိုကာပေဂျပန်စတူဒီသတင်းမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကအောက်တိုဘာ5ရက်တောက်ချာနေမှာသူ့ရဲ့ဂျပန်6ဝက်ကြာခီစဉ်စတင်တော့မှာဖြစ်ပြီးတိုကျိုမှာအောက်တိုဘာ8ရက်9ရက်မှာကျင်းပမယ့်10ချိန်မြောက်မဲခေါင်ဂျပန်အထိပ်သီးအစည်းအဝေးတက်ရောက်မှာဖြစ်ကြောင်းဖော်ပြပါတယ်။ဒါပြင်ဂျပန်နိုင်ငံဖူကူရှိမာဒေတာကလည်းလုပ်ငန်းခွင်ကိုပါတောက်ရောက်ကြည့်ရှုဖို့ရှိတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံရဲ့စက်ပြေးခန္ဓာမှာတောင်းတလဲသမားရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒါကိုဂျပန်အစိုးရကဖွံ့ဖြိုးရေးပုံစံသစ်တုံးပြီးဖြည့်ဆင်းနေတာပါ။မြန်မာကျေးလက်ဒေတာတွေမှာလေယံလုတ်ကင်သူအတော်ရှားတဲ့ပြဿနာကြုံရတာကြောင့်ဒေါ်ဆန်းစုကြည်ကဒီပြဿနာနဲ့ပတ်သက်ပြီးဂျပန်နိုင်ငံအခုလိုအောင်မြင်တဲ့ဖြည့်ဆင်းမှုကိုကိုယ်တိုင်လေ့လာလို့တဲ့ဆန္ဒရှိပုံရတယ်လို့ဖော်ပြပါတယ်။ဒေါ်ဆန်းစုကြည်ဟာ2016မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကို9ရက်ကြာပထမဆုံးကေဝင်ချစ်ကြီးခီတွားရောက်ခဲ့ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီမှုရခဲ့ပါတယ်။